အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အတွင်းရေးမှူးချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာသူတို့ရဲ့မြန်မာနိုင်ငံခရီးစဉ်တစိတ်တပိုင်းဖြစ်တဲ့ဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုသွားခဲ့ပြီးအဲ့ဒီမှာရှိနေတဲ့ပြည်နယ်အစိုးရတာဝန်ရှိသူတွေရမ်မီရပ်ဖာတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သလိုဒုက္ခသည်စကန်တချို့ကိုလည်းသွားရောက်လေ့လာခဲ့ကြပါတယ်ဒီခရီးစဉ်အတွင်း OIC အဖွဲ့ဟာထောင်နဲ့ချီတဲ့ရခိုင်ဒေသခံတွေနဲ့ဒေသခံတွေသာမကရန်ကုန်မြို့မှာလည်းလူပေါင်းရာနဲ့ချီပြီးတော့ကန့်ကွက်ဆန္ဒပြမှုတွေနဲ့ကြုံခဲ့ရတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့မနန္ဒာချန်ကပြောပြပေးပါအောင်ရှင
်ဟုတ်ပါတယ်အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အတွင်းရေးမှူးချုပ်ဦးဆောင်တဲ့ကိုစလဲအဖွဲ့ဟာတောက်ကြနေမနက်ပိုင်းကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိသွားခဲ့တာပါတရက်ကြာခီးစဉ်တွင်စစ်တွေမြို့နဲ့မောင်နှမမြို့တွေကိုသွားရောက်ခဲ့ပြီးအစိုးရနိုင်ငံသားရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနနဲ့နယ်စပ်ရေးရာဝန်ကြီးဌာနကဝန်ကြီး3ဦးအပါအဝင်ပြည်နယ်အစိုးရတာဝန်ရှိသူတွေပြီးတော့ရခိုင်နဲ့မွတ်စလင်နှစ်ဖက်စလုံးကရမိရဖခေါင်းဆောင်တွေနဲ့လက်ရှိရခိုင်ပြည်နယ်အခြေအနေတွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့ OIC အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာသံမတ်ကြီးလည်းဖြစ်အခုခီးစင်မှာအတူလိုက်ပါလာသူလည်းဖြစ်တဲ့မစ္စတာဦးဖူကော်ဆန်က VOA ကိုပြောခဲ့ပါတယ်။အခုလိုရခိုင်ပြည်နယ်ကအခြေအနေတွေကိုဆန်းစစ်ဖို့လာရောက်ခဲ့တဲ့ OIC အဖွဲ့ရဲ့ရခိုင်ခီးစင်အစမှာတင်ထောင်နဲ့ချီတဲ့ဒေသခံရခိုင်လူမျိုးတွေရဲ့ဆန္ဒပြမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။အဓိကတော့ OIC အဖွဲ့ရုံးကွဲဖွင့်လှစ်မှာနဲ့လူမျိုးဘာသာမခွဲခြားဘဲတန်းတူအကူအညီတွေပေးအပ်ဖို့အတွက်ကိုတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့စစ်တွေဒေသခံတဦးက VOA ကိုပြောပြခဲ့ပါတယ်။
လေစိတ်တော်တဲ့ခါအဲ့မှာ OIC အဖွဲ့ဒီမှာလာပြီးတော့ရုံဆိုင်ဖို့ရောနောက်သူကဒီမှာလာပြီးတော့ OIC ဖွဲ့လှုပ်ရှားမှာပေါ့လေအဲ့ဒီလှုပ်ရှားမှာအလိုမရှိဘူးကွာအဲ့ဒီလိုဆန္ဒပြတော့ကျွန်တော်အဲ့မှာတွေးရတယ်လီယင်ကွင်းအခြေမှာတော့လုံချွေးရဲ့ချက်တဲ့ရှားထားပါတယ်အဲ့ဒီအခြေကိုတော့ဒီဆန္ဒပြတဲ့လူတွေကဝေးမရဘူးညင်ချင်းချင်းနဲ့ဆန္ဒပြကြပါဆိုတာကိုလော့စပီကာနဲ့អော်တယ်လူတွေလည်းအကုန်လုံးညင်ချင်းချင်းနဲ့ဆန္ဒပြတာတော့ကျွန်တော်တွေးတယ်
အလားတူ OIC အဖွဲ့ရဲ့ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့တန်ဃာတော်တွေအပါအဝင်တက်ကြွလှုပ်ရှားသူရာပေါင်းများစွာရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာရုံးကွဲတစ်ခုဖွင့်လှစ်လို့တဲ့အစီအစဉ်ကိုကန့်ကွက်တဲ့ကြွေးကြော်သံတွေ OIC ကိုအလိုမရှိဘူးဆိုတဲ့နှစ်ဖူးစည်းစာတမ်းတွေကိုကင်ဆောင်ဆန္ဒပြခဲ့ကြတာပါ။အခုလိုဆန္ဒပြမှုတွေအပေါ် OIC အနေနဲ့ကတော့ဒါဟာဒီမိုကရေစီအခွင့်အရေးတစ်ရပ်အဖြစ်ရှုမြင်တဲ့အကြောင်းမစ္စတာဦးဖူကော်ဆန်ကပြောဆိုခဲ့ပါတယ်။ဒါပြင် OIC အဖွဲ့ဟာစစ်တွေကမွတ်စလင်ဒုက္ခသည်အများစုရှိရာဘောဓုပါဒုက္ခသည်စခန်းနဲ့မောင်တော်ကဒုက္ခသည်စခန်းတွေကိုလည်းဒီကနေ့သွားရောက်ကြည့်ရှုခဲ့ပါတယ်။မစ္စတာဦးဖူကိုဆန်ကတော့မိနစ်စက်တင်ဘာသူ့ဒုက္ခသည်စခန်းတွေစီလာရောက်ခဲ့စဉ်တုန်းကအခြေအနေနဲ့အခုအခြေအနေတွေဟာတိတ်ကွာခြားမှုမရှိဘဲအခြေအနေတွေဆိုးဝါးနေတော့မယ်လို့လည်း VOA ကိုအခုလိုပြောခဲ့ပါတယ
်။ Most of them they are from the Muslim community.So there is an issue of resettlement, rehabilitation, healthcare, education. So government is trying to do its best with the support of the United Nations agencies. And we told the government and we talked...
Myazuru wa Muslim atan wanga phit par de. Adi lu re twe pyan le niya cha tha yi, thu daw yi, jamma yi, pinya yi sa de kaisa ri ma pyatana ri shi ni se ba.ဒါတွေကိုကုလသမဂ္ဂအေဂျင်စီတွေရဲ့အကူအညီနဲ့အစိုးရကဖြည့်ရှင်းမှုစူးစမ်းနေပါတယ်။ဒါကြောင့်လဲအစိုးရကရောရခိုင်ပြည်နယ်ကတာဝန်ရှိသူတွေကိုပါကျွန်တော်ပြောခဲ့တာကသူတို့ဘက်ကလိုလားတယ်ဆိုရင်ကျွန်တော်တို့ OIC အဖွဲ့ဝင်58နိုင်ငံအနေနဲ့အကူအညီပေးဖို့အသင့်ရှိတယ်လို့ဆိုတာပါပဲ။အဲ့ဒီအကူအညီတဲ့နေရာမှာလဲ OIC အဖွဲ့ဝင်တိုင်းပြည်တွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်ရမှာလူမျိုးရေးဘာသာရေးကွဲပြားမှုတွေကိုအခြေခံပြီးတော့ခွဲခြားဆက်ဆံမှာမဟုတ်ဘူးဆိုတာကိုစိတ်ချထားဖို့မနေ့တုန်းကနေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့တုန်းကရောဒီကနေ့ရခိုင်ပြည်နယ်မှာတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရောကျွန်တော်တို့အသေးသေးချာချာပြောပြထားပါတယ
်။ OIC ဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာသံမတ်ကြီးလည်းဖြစ်အခုခီးစင်မှာအတူလိုက်ပါလာသူလည်းဖြစ်တဲ့မစ္စတာဦးဖူကော်ဆန်ကဒီညနေစစ်တွေလေစိတ်ကနေပြန်လည်ထွက်ခွာကနေ VOA ကိုပြောဆိုခဲ့တာဖြစ်ပါတယ်။အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အတွင်းရေးမှူးချုပ်ဦးဆောင်ပြီးအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီး9ဦးပါဝင်တဲ့အစစ်မြေကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုဗုဒ္ဓဟူးနေ့ကရောက်ရှိခဲ့တာဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကတော့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေအပြင်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်ကလူမျိုးရေးအကြမ်းဖက်မှုပဋိပက္ခတွေအတွင်းလူပေါင်း200ကျော်တေဆုံးပြီးတော့တိုင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ကြာသပတေးနေ့ကပဲထုတ်ပြန်ခဲ့တဲ့ OIC အဖွဲ့ရဲ့ကြေညာချက်ထက်မှာတော့အခုခီးစဉ်အတွင်းအပြန်အလှန်နားလည်မှုရရှိပြီးအကျိုးဖြစ်ထွန်းမယ်လို့မျှော်လင့်တဲ့အကြောင်းနဲ့ ခီးစဉ်ပေါ်အထင်မြင်လွဲမှားနေတာတွေကိုလည်းရှင်းလင်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုထားသလိုမြန်မာနိုင်ငံကပဋိပက္ခတွေနဲ့ပတ်သက်လို့ကုလသမဂ္ဂမှာရှိတဲ့အဖွဲ့အစည်းတွေနဲ့အတူ OIC ကဥရောပသမဂ္ဂနဲ့ပူးပေါင်းပြီးဆုံးဖြတ်ချက်မူကြမ်းတရက်ရေးဆွဲနိုင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။လာမယ့်တနင်္ဂနွေနေ့ကျရင်တော့ OIC အဖွဲ့ဟာသူတို့ရဲ့၅ရက်ကြာခီးစဉ်ကိုအဆုံးသတ်ပြီးတော့မြန်မာနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။